အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဆွီဒင်ဝန်ကြီးချုပ်အူဖ်ခရစ်စတာဆန်ကိုဒီကနေ့ဗုဒ္ဓဘူးနေ့မှာအင်ပြူတော်မှာလက်ခံတွေ့ဆုံမှာဖြစ်ပါတယ်။ဒါနေတိုးမဟာမိတ်အဖွဲ့နိုင်ငံတွေကခေါင်းဆောင်တွေလစ်သူရေးနီးယားနိုင်ငံမှာထိပ်သီးအစည်းအဝေးပွဲကျင်းပဖို့ပြင်ဆင်နေချိန်မှာပဲအခုလိုတွေ့ဆုံတာပါ။ရုရှားကယူကရိန်းနိုင်ငံကိုမနစ်ကဝင်ရောက်တိုက်ခိုက်လိုက်ပြီးတဲ့နောက်ဆွီဒင်ကလည်းနေတိုးအဖွဲ့ဝင်ဖြစ်ဖို့ကြိုးပမ်းလာတာပါ။ဆွီဒင်နိုင်ငံကိုနေတိုးအဖွဲ့ဝင်အဖြစ်လက်ခံရေးတူရကီနဲ့ဟန်ဂေရီနိုင်ငံတို့ကထောက်ခံမှုပေးမထားသေးပါဘူး။အဖွဲ့ဝင်နိုင်ငံသစ်အဖြစ်လက်ခံရေးအတွက်လက်ရှိနေတိုးအဖွဲ့ဝင်အားလုံးကတညီတညွတ်ထဲသဘောတူကြရမှာဖြစ်ပါတယ်။ဖင်လန်နိုင်ငံကလည်းဆွီဒင်နိုင်ငံနီးတူနေတိုးအဖွဲ့ဝင်အဖြစ်ရှောက်ထားခဲ့တာမှပြီးခဲ့တဲ့ဧပြီလကအဖွဲ့ဝင်နိုင်ငံအားလုံးရဲ့အတည်ပြုချက်ရရှိသွားပြီဖြစ်ပါတယ်။သမ္မတဘိုင်ဒန်နဲ့ဆွီဒင်ဝန်ကြီးချုပ်တို့ဟာကြီးထွားလာနေတဲ့နှစ်နိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအပြင်ဆွီဒင်ကိုနေတိုးအဖွဲ့ဝင်နိုင်ငံအဖြစ်လက်ခံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြမယ်လို့သမ္မတအင်ဖြူတော်ပြောခွင့်ရကေရင်ဂျင်ပီယာကကြေညာချက်ထုတ်ပြန်ထားပါတယ်။တူရကီကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့အဖွဲ့အပေါ်ဆွီဒင်နိုင်ငံကသဘောထားပျော့ပြောင်းလွန်းနေဆိုတဲ့ဆွဆွဲချက်နဲ့ဆွီဒင်နေတိုးအဖွဲ့ဝင်ဖြစ်ရေးကိစ္စမှာတူရကီကထောက်ခံမှုမပေးသေးတာပါ။တူရကီဆွီဒင်နဲ့ဖင်လန်နိုင်ငံတို့အကြားရရှိခဲ့တဲ့သဘောတူညီချက်အရဆွီဒင်ဘက်ကလည်းအကြမ်းဖက်မှုတိုက်ဖျက်ရေးအပအဝင်ဥပဒေအတော်များများကိုပြုပြင်ရေးဆွဲခဲ့ပါတယ်ရှင်။